ကုလသမဂ္ဂလူခွင့်ရေးကော်မရှင်ဥက္ကဋ္ဌမီရှယ်ဘက်ချလက်တာဒုတိယသက်တမ်းဆက်လက်တာဝန်ယူဖို့ကြိုးစားမှာမဟုတ်ကြောင်းတနင်္လာနေ့ကကြေညာလိုက်ပါတယ်
As I said earlier in the council chamber, I will not be seeking a second term after my mandate expires.
ဒီနေ့စတင်တဲ့လူခွေကောင်စီရဲ့အချိန်90မြောက်ညီလာခံဟာသူ့ရဲ့နောက်ဆုံးအစည်းအဝေးဖြစ်တယ်လို့သူကပြောသွားခဲ့တာပါ။လူခွေကောင်ရှင်မင်းကြီးနေရာဟာဖိအားများပြီးသူ့ရင်ကဥက္ကဋ္ဌတွေအားလည်းသက်တမ်းတစ်ခုထက်ပိုပြီးအများအပြားတော့ဆက်လက်တာဝန်ထမ်းဆောင်နေမရှိခဲ့ကြပါဘူး။တရုတ်နိုင်ငံကဝီဂါလူမျိုးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးဥက္ကဋ္ဌမစ္စတာဘက်စလိုက်ဟာဖိအားပေးခံရပါတယ်အာဖဂန်နစ္စတန်အီရန်နီကာရာဂွာဆူဒန်ဆီးရီးယားယူကရိန်းနဲ့ဗင်နီဇွဲလားနိုင်ငံတွေလိုပဲမြန်မာနိုင်ငံဆိုင်ရာကိစ္စကိုဒီညလာကမှတီးခြားဆွေးနွေးပွဲတရားဖြစ်ဆွေးနွေးသွားကြမှာဖြစ်ပါတယ်ဒီနေ့ဖွင့်လှစ်တဲ့အစည်းအဝေးမှာဥက္ကဋ္ဌမစ္စတာဘက်စလိုက်ကအဖွဲ့အမှာစကားပြောကြခဲ့ပါတယ်ယူကရိန်းစစ်ပွဲကြောင့်ဖြစ်ပေါ်လာခဲ့တဲ့ကမ္ဘာလုံးဆိုင်ရာလူမှုလူခွင့်ရေးစီးပွားရေးနဲ့နိုင်ငံရေးကိရက်တွေကြီးမားလာတာကြောင့်လူသားမောင်းများစွာဟာစာနာရိတ်ခမလုံခြုံမှုနဲ့ရင်ဆိုင်နေရပြီးတိုင်းပြည်တွေကြဖြစ်ပေါ်လာတဲ့မညီမျှမှုနဲ့ခွဲခြားဆက်ဆံမှုတို့ကိုကင်တွယ်ရပါမယ်လို့သူကပြောသွားခဲ့ပါတယ်